တ်တော့လူခွင့်ရေးလှုပ်ရှားသူတွေလိုအပ်နေတဲ့ထောက်ထားတွေကိုခင်မီနည်းပညာတွေနဲ့ဘယ်လိုရှာပေးနိုင်လဲဆိုတဲ့အကြောင်းတွေကိုပြောပြချင်ပါတယ်။ American ပြည်ထောင်စု Washington DC မြို့တော်မှာကမ္ဘာအကြီးဆုံးသိပ္ပံအဖွဲ့အစည်းတစ်ခုဖြစ်တဲ့ American Association for the Advancement of Science လို့ခေါ်တဲ့အဖွဲ့အစည်းရှိပါတယ်။ဒီအဖွဲ့ကလာဇန်းမှာဆူဒန်နိုင်ငံဒါဖာဒေသကနေလူခွင့်အချို့ပေါက်ခန်းနေရတာတွေကိုအိုင်ဆန်ဒါဖာဆောင်ရွက်ချက်ဖြစ် Amnesty International လို့ခေါ်တဲ့နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးကစောင့်ကြည့်လေ့လာမှုတွေအတွက်ခင်မီနည်းပညာတွေကိုသုံးပြီးအထောက်အထားတွေကိုဖော်ထုတ်ပေးခဲ့ပါတယ်။ Satellite Imagery လို့ခေါ်တဲ့ဂျိုလူကနေရိုက်ကူးတဲ့ပုံတွေနဲ့တခြားခင်မီကိရိယာတွေစမ်းစစ်မှုတွေကိုသုံးပြီးထောက်လှမ်းပေးနိုင်ခဲ့တယ်လို့ Triple ES အဖွဲ့ကတာဝန်ခံလာဘရွန်လီကပြောပါတယ်ဒီဂျိုရူကရတဲ့ပုံတွေဟာကီလိုမီတာ250မိုင်နဲ့တွက်ရင်155မိုင်အမြင့်ကနေရိုက်ကူးပေမဲ့နှစ်ပေပတ်လည်လောက်ရှိတဲ့မြေပြင်ကပစ္စည်းကိုကောင်းကောင်းခွဲခြားနိုင်တယ်လို့လည်းပြောပါတယ
် They can see a great amount of detail we can see small houses we can see the fences around houses
ဒီပုံတွေကနေအသေးစိတ်မြင်နိုင်ပါတယ်အိမ်သေးသေးလေးတွေကားထားတဲ့ခြံစည်းတွေဥပမာဒါဖာဒေသမှာဆိုရင်နွားတွေကားတွေကြီးမြင်ရပါတယ်မြန်မာနိုင်ငံမှာဒါဖားနဲ့နည်းနည်းกว่าတာကတော့အဲ့ဒီမှာတစ်ပင်ပိုများလို့ပါပဲဒါအပြင်မြန်မာနိုင်ငံမှာမိုးရာသီရောတခြားရာသီတွေမှာပါတိမ်တွေဖုံးနေတာမို့ဘာမှမရှိတဲ့ဒေသလိုမျိုးရှင်းရှင်းလင်းလင်းမရှိတော့လုံရကန်ရတာနည်းနည်းတော့ခက်ပါတယ်ဒါပေမဲ့ရှင်းရှင်းလင်းလင်းပုံတွေကိုတော့တနည်းမဟုတ်တနည်းရတာကြီးပါပဲလို့မစ္စတာဘရွန်လီကပြောသွားပါတယ်ဒီ satellite ပုံတွေကနေလူခွင့်လှုပ်ရှားသူတွေအတွက်ထောက်ထားတွေကိုဘယ်လိုပုံစံနဲ့ဖော်ထုတ်ပေးပါသလဲလို့မေးကြည့်တဲ့အခါမှာတော့
Basically it's very simple. There are a lot of human rights groups already working in the area. These are groups like the Karen Human Rights Group.
အခြေခံကတိတ်ကိုရိုးပြီးရှင်းတယ်လို့ပြောပါတယ်။အဲ့ဒီဒေသတွေမှာလူခွင့်လှုပ်ရှားသူတွေအများကြီးရှိနေတာမို့ကရင်လူခွင့်စောင့်ကြည့်အဖွဲ့တွေလူသားချင်းစာနာမှုဆိုင်ရာအဖွဲ့တွေထိုင်းမြန်မာနယ်စပ်ဒေသအရေးဆောင်ရနေသူတွေFree Burma Ranger အဖွဲ့တွေကအဲ့ဒီဒေသတွေကအချက်လက်တွေကိုယ်တိုင်ကိုယ်ကျရှာဖွေစုဆောင်းကြပြီးအိုးအိမ်စွန့်ခွာထွက်ပြေးလာရသူတွေကိုယ်တိုင်မေးမြန်းပြီးမှတ်တမ်းတင်ကြပါတယ်။ဒါတွေကိုဒီအဖွဲ့တွေကကွန်ပျူတာဝက်ဘ်ဆိုက်တွေပေါ်မှာတင်ထားတော့ Triple ES အဖွဲ့ကလေ့လာတော့မယ်ဆိုရင်အဲ့ဒီကဒေသခံတွေကိုမေးမြန်းစုံစမ်းတဲ့အပြင်အဖွဲ့အစည်းတွေကတင်ထားတဲ့အချက်လက်တွေမြေပုံကအစယူပြီးတိုက်ကြည့်တယ်လို့ပြောပါတယ်။အချိန်ယူလေ့လာမှုတွေအများကြီးလုပ်ပြီးမှတိကျတဲ့ latitude longitude တွေကိုသတ်မှတ်ပါတယ်။သတ်မှတ်တဲ့နေရာမှာအခက်အခဲတွေလည်းတွေ့ရတယ်လို့ပြောပါတယ်။အင်္ဂလိပ်လိုရေးထားတဲ့နာမည်နဲ့ဒေသခံတွေခေါ်တဲ့အခေါ်အဝေါ်သုံးလုံးတွေကွဲလွဲနေတာမျိုးပါ။ဒါပေမဲ့များသောအားဖြင့်ဒီအခက်အခဲတွေကိုအောင်အောင်မြင်မြင်ချော်လွှားနိုင်ပြီးနေရာကိုအတိအကျရရတယ်လို့ဆိုပါတယ်။ဒီလိုနေရာအတိအကျကိုသိရပြီဆိုရင်အဲ့ဒီနေရာမှာအရင်ကရိုက်ထားတဲ့ဂျိုလူဓာတ်ပုံဘယ်မှာရှာရမလဲဆိုတာကိုရှာရပါတယ်။2002ခုနှစ်လောက်ထိပြန်ပြီးရှာရတဲ့အခါရှိသလိုတခါတလေအဲ့ဒီနေရာအတွက် satellite ပုံအစ်စ်တွေရဖို့ငွေပေးခဲ့ရတယ်လို့လည်းပြောပါတယ်။အဲ့ဒီခါမှာအရင်ကပုံနဲ့လက်ရှိပုံကိုရှင်းပြီးကြွားချမှုတွေကိုတွက်နိုင်ပါတယ်လို့လည်းရှင်းပြခဲ့ပါတယ်။ပတ်ဝန်းကျင်ပြောင်းလဲကြွားချမှုတွေလူသားချင်းစာနာမှုဆိုင်ရာကိစ္စတွေမှာတိတာထင်ရှားတဲ့ပြောင်းလဲသွားတဲ့အချက်တွေကိုလေ့လာတဲ့အခါမှာခင်မီနည်းမျိုးစုံကိုသုံးနိုင်တယ်လို့လည်း Mr. Bromley ကပြောပါတယ်။ဒီအထက်ကအခြေခံလူခွင့်ချိုးဖောက်မှုတွေကိုထောက်လန်းနိုင်လို့သုံးတဲ့နည်းတချို့ကတော့ဥပမာ satellite ဓာတ်ပုံတွေကိုကြည့်ပြီးဘယ်နေရာမှာဘယ်အချိန်မှာမိစလောင်နေဆိုတာကိုလေ့လာတာမျိုးပါဒါဖားဒေတာမှာရွာတွေရွာသားတွေရှေ့ပြောင်းလုတ်တဲ့လက်နက်တခုကမိရှို့တာဖြစ်ပြီးမြန်မာနိုင်ငံမှာလည်းဓာတ်မျိုးတွေ့ရတာမို့ဒီမိလောင်မှုကိုထောက်လန်းကြည့်နိုင်ပါတယ်လို့လည်းပြောပါတယ်ဘာကြောင့်မိလောင်တာလဲအကျန်းဖက်မှုကြောင့်လားစိုက်ပျိုးရေးအတွက်ကြောင့်လားဓာတ်တွေကိုကောင်းကောင်းကြီးပြောနိုင်တယ်လို့လည်းဆိုပါတယ်။ဒါအပြင်အလင်းရောင်ကိုထောက်လှမ်းနိုင်တဲ့ sensor လိုမျိုးနဲ့ကြည့်ရင်ညဘက်တွေမှာမြင်ရတဲ့မီးဟာတိုက်ပွဲဖြစ်လို့လူတွေထွက်ပြေးပြီးရောက်ရအရက်မှာမီးဖို့ကြတာလားဆိုတာကအစဖော်ထုတ်နိုင်ပါတယ်။ဒါအပြင
် very very detailed situations on the ground and provide very good information on for example what the Burmese military is doing within a specific village because the images that you get from that technology is extremely detailed
ဒီမှာလှုပ်ရှားနေတာတွေကိုတကယ်အသေးစိတ်မြင်ရပါတယ်ဥပမာမြန်မာစစ်တပ်ကကျွန်တော်တို့စောင့်ကြည့်နေတဲ့ရွာမှာဘာတွေလုပ်နေရဆိုတာကိုအသေးစိတ်တွေ့ရပါတယ်လို့ Mr. Bromley ကပြောပါတယ်ပြီးခဲ့တဲ့နှစ် September လလောက်ကလေးက ကရင်ပြည်နယ်ဒေသတချို့ကလူခွင့်ရဲ့ချိုးဖောက်မှုတွေကိုလေ့လာခဲ့တာမို့ဒါနဲ့ပတ်သက်ပြီးမကြခင်မှာအစိုးရခန်းစားတဲ့ဆောင်ထုတ်ဖို့ရှိတယ်ဆိုရယ်မစ္စတာဘရွန်လီရဲ့ပြောပြချက်နဲ့ပဲဒီတစ်ပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုရန်နာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြဦးမယ်နော်